ထိုင်းနိုင်ငံတွင်မြန်မာနိုင်ငံသား80နီးပါးကိုထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့ပြီးတဲ့နောက်တရားရုံးတင်ဆက်ဆီးပြီးပြည်နယ်ဒဏ်ပေးခဲ့ပါတယ်။ထိုင်းနိုင်ငံတွေကိုတရားမဝင်ဝင်ရောက်လာမှုတရားဝင်ဝင်ရောက်လာပြီးမဲ့လည်းအလုဆာချုပ်နဲ့ကွဲလွဲပြီးအလုနေရာမတူတာတွေအလုရှင်မတူတာတွေကြောင့်ဆိုပြီးအခုလိုပြည်နယ်ဒဏ်ပေးပြီးနေဆက်ကိုပြန်ပို့ခဲ့တာပါ။အဲ့ဒီအထက်လူကုန်ကူးခံရပြီးတဲ့နောက်ပြန်ပို့ခံရတဲ့အသက်မပြည့်သေးတဲ့လူငယ်လေးတွေလည်းပါဝင်ပါတယ်။အထောက်ထားမခိုင်းလုံတာနဲ့အလုရှင်မတူတာတွေကြောင့်ပြန်ပို့ခံရတဲ့မြန်မာအလုသမား68ဦးမှာယောက်ျားလေး68ဦးနဲ့မိန်းကလေး9ဦးပါဝင်တယ်လို့လူကုန်မှုခံရတဲ့အသက်16နှစ်ယောက်ကလေးလူငယ်2ဦးလည်းပါဝင်ပါတယ်။ပြန်ပို့ခံရတဲ့အထက်မုံပြင်းနယ်က9ဦးအုပ်စုကပွဲစားတွေနဲ့ကော့တောင်းကတစင်ထိုင်းနိုင်ငံကိုတက်ရောက်ခဲ့တာဖြစ်ပါတယ်။အသက်16နှစ်ယောက်အသက်18နှစ်တယောက်နဲ့15နှစ်တယောက်ပါပြီးသူတို့ကိုလူငယ်ထင်းသေးစခန်းတွေကိုပို့ပြီးတရားရင်ဆိုင်စေခဲ့တာလည်းဖြစ်ပါတယ်ခင်ဗျ။